အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့ဟာဂျာမနီနိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုထိပ်သီးနိုင်ငံများညီလာခံရဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့စနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီစနေနေ့အာယုံမတက်ခင်ချိန်မှာပဲညီလာခံကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေကလည်းဆန္ဒပြခဲ့ကြပြီးတော့ညစက်တိုက်အထီးရုံးတွေဖြစ်ပွားခဲ့ပါတယ်။ဟမ်ဘောက်ရဲတပ်ဖွဲ့ကအဆောင်တစ်ခုတည်းကိုဝင်ရောက်ခဲ့တဲ့သူ73ယောက်ကိုဖမ်းဆီးလိုက်ပါတယ်။ညီလာခံရဲ့ဒုတိယနေ့ဆွေးနွေးပွဲမှာတော့အာဖရိကနဲ့အကျိုးတူပူးပေါင်းဆောင်ရွက်ရေးရွှေပြောင်းအခြေချနေထိုင်မှုနဲ့ကျန်းမာရေးဒီဂျစ်တယ်နည်းပညာတွင်ကျယ်လာစေရေးအမျိုးသမီးတွေအလုပ်ကိုင်တဲ့လုပ်ပိုင်ခွင့်ရရှိရေးစတဲ့ကိစ္စရပ်တွေကိုလည်းအဓိကဆွေးနွေးခဲ့ကြပါတယ်။ဒါပြင်အမေရိကန်သမ္မတဒေါနယ်ထရမ့်ဟာအင်ဒိုနီးရှား၊စင်ကာပူ၊ဂျပန်နဲ့တရုတ်နိုင်ငံခေါင်းဆောင်တွေနဲ့လည်းဒီကနေ့မှတွေ့ဆုံခဲ့ပါတယ်။သမ္မတထရမ့်ဟာရုရှားသမ္မတပူတင်နဲ့တောက်ကြနေကတွေ့ဆုံချိန်မှာတော့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့ခေါင်းဆောင်နှစ်ယောက်တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်ဒီတွေ့ဆုံဆွေးနွေးမှုဟာမျှော်လင့်ထားတာထက်ပိုပြီးတော့ကောင်းမွန်ခဲ့တယ်လို့လည်းနိုင်ငံသားရေးဝန်ကြီး Tillerson ကပြောပါတယ်ခင်ဗျာ